ဟုတ်ကဲ့ပါရှင်ပြီးခဲ့တဲ့ဇွန်လ29ရက်နေ့ကမြန်မာနိုင်ငံရဲ့မိုဘိုင်းဖုန်းဆက်သွယ်ရေးအော်ပရေတာလုပ်ငန်းအောင်မြင်ခဲ့တဲ့ကုမ္ပဏီတစ်ခုတည်းကနော်ဝေးနိုင်ငံရှေးဆိုင်တယ်လီနော့ကုမ္ပဏီကရန်ကုန်မြို့ဆရာဇန်လမ်းမှာရှိတဲ့တမဝါရဲမှအဆောက်အဦမှာအလုပ်လျှောက်လာတွေကိုလက်ခံခဲ့တာပါဒီနေ့ပြုလုပ်တဲ့အလုပ်လျှောက်လာလက်ခံတဲ့အစီအစဉ်ကိုရန်ကုန်ဒေသခံတွေသာမကပဲအနယ်ဒေသခံတွေလည်းထောင်နှက်ရှိလာရောက်လျှောက်ထားကြပါတယ်အဲ့ဒီလျှောက်ထားကြတဲ့သူတွေထဲမှာမြန်မာနိုင်ငံဆက်သွယ်ရေးလုပ်ငန်းတွေမှာတွေ့ကြုံရှိကြတဲ့သူတွေပါသလိုဒီပနိုင်ငံတွေမှာလုပ်ကင်ခဲ့ပူကြတဲ့သူတွေနဲ့လုပ်ငန်းနယ်ပယ်မျိုးစုံကတွေ့ကြုံရှိတဲ့သူတွေအများဆုံးလာရောက်လျှောက်ထားကြတာတွေ့ရပါတယ်အစိုးရကအဲ့ဒီနိုင်ငံခြားကုမ္ပဏီတွေအလုပ်ခေါ်တဲ့အခါပထမနှစ်မှာမြန်မာနိုင်ငံသား25ရာခိုင်နှုန်းဒုတိယနှစ်မှာ50ရာခိုင်နှုန်းနဲ့တတိယနှစ်မှာ85ရာခိုင်နှုန်းအထိခံထားသွားရမယ်ဆိုတာသတ်မှတ်ထားပါတယ်။တယ်လီနော့ဆက်သွယ်ရေးကုမ္ပဏီကအခုလက်ရှိမှာဝန်ထမ်းပေါင်း100ကျော်ကိုခန့်အပ်ထားပြီးဖြစ်ပါတယ်။ဝန်ထမ်းတွေထပ်မံရွေးချယ်ခန့်အပ်ထားဖို့စီစဉ်ထားတာနဲ့ပတ်သက်ပြီးတယ်လီနော့မြန်မာရဲ့ဝန်ထမ်းဆိုင်ရာအမှုဆောင်အရာရှိ Miss Tripurat ကစကားပြန်နဲ့အခုလိုပြောပါတယ်။
Telenor plan to hire 3,000 employees, 1,000 by Telenor.
Telenor မြန်မာအနေနဲ့2014အတွင်းမှာလူ1,000တိုက်ရိုက်ခန့်သွားဖို့ Telenor နဲ့ဆက်စပ်တဲ့လုပ်ငန်းစဉ်တွေကနေပြီးတော့တစ်ဆင့်လူ2,000လောက်ခန့်သွားဖို့ရှိတယ်။ August လကနေစခဲ့တာဆိုတော့အဲ၄လအတွင်းမှာကလုပ်ငန်းစဉ်အလိုက်ဥဆောင်ပြီးတော့ဒီ plan လုပ်မယ်စီမံကိန်းချပြီးလက်တွေ့ဆောင်ရွက်မယ်ဆိုတော့အကြီးပိုင်းတွေလူ150နီးပါးလောက်တော့အဓိကထားပြီးတော့ခေါ်သွားပါပြီတဲ့။ data ခံပြန်လည်ဆက်သွယ်ရေးအရာရှိအနေနဲ့ကချင်ပြည်နယ်တို့ရှမ်းပြည်နယ်တို့မှာလည်းခန့်ထားဖို့အတွက်စပြီးခေါ်နေပါပြီ
တယ်လီနော့ကုမ္ပဏီဟာစကန်ဒီနေးဗီးယန်၊ဖင်လန်နဲ့အိုက်စလန်စရှိတဲ့ဥရောပမြောက်ပိုင်းနိုင်ငံတွေအရှေ့လယ်ပိုင်းဥရောပနိုင်ငံတွေနဲ့အာရှဒေသအတွင်းမိုဘိုင်းအော်ပရေတာလုပ်ငန်းဈေးကွက်12ခုရရှိထားတဲ့ကုမ္ပဏီဖြစ်ပါတယ်ဒီနေ့အလုပ်ခေါ်တဲ့လုပ်ငန်းမျိုးစားတွေကတော့စီမံခန့်ခွဲမှုလူရင်းမြှင့်ဖွံ့ဖြိုးမှုစည်ရင်းအင်းနည်းပညာနဲ့စက်မှုပိုင်းဆိုင်ရာအယောင်းနဲ့ဈေးကွက်ပိုင်းဆိုင်ရာစတဲ့လုပ်ငန်းခွင်နေရာတွေအတွက်အလုပ်လျှောက်လာခေါ်ယူတာဖြစ်ပါတယ်မြန်မာဆက်သွယ်ရေးလုပ်ငန်းမှာလက်ထောက်အင်ဂျင်နီယာအဖြစ်လုပ်ကိုင်ခဲ့မှုတဲ့အငိမ့်ဆောင်ဝန်ထမ်းဦးတန်းအောင်ကပြပကုမ္ပဏီကြီးတွေစီကနေဆက်သွယ်ရေးနဲ့ပတ်သက်တဲ့ဤပညာရရှိလိုတာကြောင့်အလုံးလျှောက်ဖြစ်ခဲ့တာလို့အခုလိုပြောပါတယ်
မြန်မာဆက်သွယ်ရေးလုပ်ငန်းမှာလည်းနိုင်ငံတကာတွေဘာတွေလုပ်တယ်ဆိုတာကိုလည်းဥရောပကြီးလာခြင်းတဲ့သဘောလည်းပါတယ်ဤပညာသိတဲ့လူကျင်တဲ့သဘောလည်းပါတယ်လာမယ့်လူငယ်တွေအတွက်လည်းဤပညာကြီးခြံသွားစေခြင်းနဲ့ဆက်သွယ်ရေးနဲ့ပတ်သက်လို့အစီအစဉ်နဲ့မြင်မာတဲ့ဒီပညာတွေကိုတုံ့ပြန်ခွင့်ရစေချင်တယ်လို့လုပ်ခွင့်ရအောင်လည်းဒီ CP ဖုန်းတွေတင်သွားတာဖြစ်ပါတယ်ကိုယ့်ရဲ့အတွေ့အကြုံအရာပေါ်မှာ knowledge နဲ့ skill ပေါ်မှာလည်းဥရောရုံကြီးတယ်ဆိုတော့ညှော်လင်းပါတယ်ခုဒီပညာရမယ်เนาะအနာဂတ်အတွက်เนาะလူငယ်တွေအတွက်ဆက်သွယ်ရေးအတွက်လုံနိုင်များလုပ်သွားမယ်ဆိုရယ်ယူချင်တယ်အခုလိုလာတာပါ
အခုခန့်အပ်သွားမယ်ဝန်ထမ်းတွေရဲ့လုပ်ငန်းကျွမ်းကျင်ရေးအတွက်ရန်ကုန်မြို့အပြင်ထိုင်းနိုင်ငံဘန်ကောက်မှာပါသင်တန်းတွေပေးသွားဖို့ရှိတယ်လို့သိရပါတယ်လက်ရှိမှာလုပ်ငန်းလိုင်စင်ရဖို့စောင့်နေတာဖြစ်ပြီးလိုင်စင်ရပြီး၈လအကြာမှာဆက်သွယ်ရေးလုပ်ငန်းတွေလက်ပတ်သွားမှာဖြစ်တယ်လို့သိရပါတယ်စင်ကာပူနိုင်ငံကဆက်သွယ်ရေးကုမ္ပဏီတစ်ခုမှာဝင်ရောက်လုပ်ကိုင်မှုတွေမနွယ်စားဖြူကပြပကုမ္ပဏီကြီးတွေကအခုလိုဝန်ထမ်းခေါ်ယူတာဟာပြည်သူတွေအတွက်အခွင့်အရေးကောင်းဖြစ်တယ်လို့မျှော်လင့်တဲ့အတွက်အလုံးဝင်လျှောက်တာဖြစ်တယ်လို့ပြောပါတယ
်။အရင်တော့ကျွန်မဟိုမှာလည်းတယ်လီကွန်နဲ့လှုပ်လှုပ်ခဲ့မှုတဲ့ခါကျတော့မြန်မာပြည်မှာဒီလို chemical company ကြီးရောက်လာခါကျတော့ကျွန်မလာပြီး train ကြည့်တာပါ။ဒါကအားလုံးအတွက်ကိုအခွင့်အရေးတစ်ခုလိုမျိုးဖြစ်နေတယ်။ဆိုရဲခါကျတော့အားလုံးဒီလိုမျိုးဝင်တိုးကြတဲ့အထက်မှာကျွန်မလည်းတနောင်းတနေရနေပြီးရလာမလားဆိုပြီးမျှော်လင့်စမ်းတဲ့ဝင်တိုးကြည့်တာပါ။ Worldwide company ကြီးတွေဆိုရဲခါကျတော့ international standard အတိုင်းမြန်မာပြည်မှာ telecom 3G ကုန်ရဲ့အဲ့ကနေ10လောက်တဲ့ 4G မြန်မာပြည်ရဲ့နောက်ပိုင်း telecom ဆက်သွယ်ရေးကဏ္ဍတွေမှာကြီးကြီးမားကျယ်ပြန့်နေဖြစ်လာနိုင်မလို့မျှော်လင့်ပါတယ်
မြန်မာနိုင်ငံမှာမိုဘိုင်းဖုန်းသုံးဆက်သူရွေတော်ဟာလူဦးရေရဲ့100ရာခိုင်နှုန်းပဲရှိနေသေးတဲ့အတွက်လုပ်ငန်းတွေစတင်ပြီး3နှစ်အကြာမှာလူဦးရေရဲ့50ရာခိုင်နှုန်းလောက်မိုဘိုင်းဖုန်းသုံးဆက်လာနိုင်အောင်တယ်လီနော့ကုမ္ပဏီကစောင့်ရပေးသွားမှာဖြစ်တယ်လို့သိရပါတယ်ရှင်